ကရင်ပြည်နယ်သထုံခရိုင်တွေကကရင်ယူတပ်မဟာတင်နေပြီဖြစ်တဲ့သထုံမြို့နယ်ထဲမှာရှိတဲ့ထုံးဖို့လေးခြေရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့လက်နက်တွေနဲ့ပစ်ခတ်တာရွာကိုမီးရှို့တာနဲ့ရွာသားတွေကိုတတ်ဖြတ်တာတွေလုပ်နေတယ်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောပါတယ်ထုံးဖို့လေးခြေရွာသားတွေအပြင်အနီးအနားကဒေသခံ1000ကျော်ဟာလဲစနေနေ့တွေကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူတို့ကပြောပါတယ်ထိုင်းချီဆိုင် VOA သတင်းတောက်မယေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပါမယ်ရှင်
ကရင်မျိုးသားစီယုံထိန်းချုပ်ရာတပ်မတင်နယ်မြေထဲမှာပြီးခဲ့တဲ့စနေနေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာခဲ့ပြီးတဲ့နောက်ထုံးဖို့လေးရွာကိုမီးရှို့ပြီးအဲ့ဒီဒေသခံရွာသား9ဦးထက်မနည်းကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ရွာသားတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကလည်းအခုလိုအတည်ပြုပြောကြားခဲ့ပါတယ်
ကောင်ရဲ့ယူပါမီးရှို့ခရရနာတော့ဟိုစာတွေ့တယ်ပေါ့နော်ဒီရောဗီဒီယိုထဲမှာလည်းတွေ့တယ်ပေါ့နော်ဒီကလည်းစစ်တပ်တွေကဟိုအလုံးတက်လာတယ်လေဒီလိုရေဟိုရွာသားတွေအသက်ခံရတာရှိတယ်ပြီးတော့အခုကတော့ဖက်ပြေးရရသားတွေကဖက်ပြေးရတယ်ပေါ့နော်ယောက်ျူဆိုရေအဲ့လိုမျိုးရွာတွေရလုံးမီးရှို့ခရရနာရှိတယ်အခုဆိုရေတပေါင်းတပေါင်းကျော်ရှိပေါ့နော်တပေါင်းတစ်ခါ50အဲ့တော့တမ်းမှာတက်တခုနဲ့တမ်းမှာတက်တခု
အမျိုးသမီးတွေပါဝင်တဲ့ကျေးရွာသား9ဦးထက်မနည်းတက်ဖြတ်ခံရတယ်ဆိုပြီးထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတွေကဆိုပါတယ် KNU တက်မှာတက်ထိန်းချုပ်ရနေမြေထဲမှာကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ပွားနေပါတယ်ပထုံခရိုင်ပထုံမြို့နယ်တွေကထုံးဖို့လေးရွာကိုစစ်ကောင်စီတပ်တွေကစစ်ကြောင်းထိုးလာတဲ့အချိန်မှာတရင်မျိုးသားလွမြောက်ရေးတက်နဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပါဗျ။နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေထွက်ပြေးနေရသလိုတိုက်ပွဲတွေဖြစ်တိုင်းစစ်ကောင်စီဘက်ကဒေသခံကြီးရွာသားတွေကိုပစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကအခုလိုပြောပါဗျ။ဟိ
ုစစ်တပ်ကနေရမလာစေတော့ဟိုစစ်တပ်ဖြစ်တယ်ဟိုတက်ပေါ်လဲဆက်ဆက်ဖြစ်တယ်ဒီရရွာသားတွေလည်းဆက်ဆက်အနေနဲ့အတူတူဟိုဒီလိုဖြစ်ပြရတာဖြစ်ပြရတော့ပြန်လိုက်ဖြစ်ပြလိုက်ပြန်လိုက်အခုဆိုတော့အမျိုးသမီးတွေလည်းအဲ့လိုမျိုးဟိုဘောတာဟိုရှေ့အနေနဲ့ဖန်ခံရတာရှိတယ်ပေါ့နော်ရွာမှာလည်းသူတို့ခဲနေတော့ရွာမှာပြီးတော့ဒီဟိုပဲလေပြီးတော့တောင်ရတယ်ဆိုဟိုရွာသားတွေရှိတဲ့နေရာမှာပဲသူကပြန်ထားတယ်
ကျော်လ25ရက်နေ့တုန်းကတော့တထုံခရိုင်တထုံမြို့နယ်အတွင်းကထုံးပေါ်လေးကျေးရွာကိုစစ်ကောင်စီနဲ့နေကြားဆောင်တက်အင်အား300လောက်ဝင်ရောက်လာပြီးကျေးရွာထဲကဖုံးကြီးကျောင်းနဲ့လူနေအိမ်တွေကိုစတင်မီးရှို့ခဲ့တယ်လို့ဒေသခံအမျိုးသမီး2ဦးအပါအဝင်လူ5ဦးကိုပြစ်ဒတ်သွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတွေကိုကိုးကားပြီးကရင်သတင်းစင်မှာလည်းရေးသားဖော်ပြထားပါတယ်။အဲ့ဒီနေ့မှာပဲထုံးပေါ်လေးကျေးရွာကအိမ်ပေါင်း100ကျော်မီးလောင်သွားပြီးဒေသခံတွေဟာလည်းထောင်ထဲချီပြီးထွက်ပြေးခဲ့ရပါတယ်။ကျော်လာ23ရက်နေ့ကလည်းဘီလင်းမြို့နယ်ကအစူးချောင်းကျေးရွာတဲ့ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မိခင်နဲ့ကလေးနှစ်ဦးသေဆုံးသွားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုလုံးမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးအခုဆိုရင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်အရေအတွက်ဟာ3,900ထိရှိလာပြီဖြစ်ကြောင်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။